Indonesia နိုင်ငံအာချီခရိုင်ကမ်းလွန်ပင်လယ်ပြင်တွေကနေကယ်တင်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တရားနှီးပါးရဲမှာကလေးငယ်အယောက်30ပါဝင်တယ်လို့အာချီမြောက်ပိုင်းခရိုင်ရဲ့သူကပြောပါတယ်
Kampusnya ini jumlahnya yang laki-laki dewasa 15, kemudian.
Aku tiga setahun itu dia nyuda setengah u, nyuda ni lisa kuu negeri yang tung sema, yang jali seyang negeri yang nasepai lu, jadi trihadian juga jauhai. Pilih nama nyoni deh seliboga runja yang dia nibago, bodoh ni ma Indonesia ngapen mariga juga piena, aci kaya anak bayi ga ketinggal apa.ဆန်လီကန်ကပီးရနဲ့ဒုက္ခတွေကိုစီးစစ်ဖို့နဲ့စီးရင်ကောက်ယူသွားဖို့စီစဉ်သွားမယ်လို့ရဲကျူထရီဟာဒီယန်တို့ကပြောပါတယ်။2018ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့အာဆာအကြမ်းဖက်လက်နက်ကိုင်အဖွဲ့အစည်းတိုက်ပွဲတွေကြောင့်မြန်မာစစ်တပ်ကနေမြင့်ရှင်းလင်းလာမှာရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံနိုင်တဲ့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံသွားဖို့ကြိုးပမ်းထားပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာအနေအဆားဆင်းရဲတဲ့အတွက်ဒုက္ခသည်တွေဟာအရင်ကလည်းမလေးရှား၊ထိုင်းနဲ့အင်ဒိုနီးရှားကိုဆက်လီတွေနဲ့တွားရောက်ခဲ့ကြတာရှိပါရဲ့ရှင်။